အခုတော့အပြစ်ခတ်ရက်ဆက်ရေးစာချုပ် NCA ကိုအစိုးရနဲ့နောက်ဆုံးအချောတက်ဆွေးနွေးနိုင်ဖို့အတွက်ညှိနှိုင်းဆွေးနွေးရေးကော်မတီကိုတိုင်းရင်းသားခေါင်းဆောင်15ဦးနဲ့မနေ့ကဖွဲ့စည်းလိုက်ပါတယ်။ဒီသတင်းကိုတော့မမေခါကတင်ပြမှာပါရှင်။
မနေ့ကပလော့ခီလာညီလာခံကနေခုလိုဆုံးဖြတ်ချက်ချဖွဲ့စည်းခဲ့တာပါဒီဖွဲ့မှာကရင်အမျိုးသားအစည်းအရုံး KNU အဖွဲ့ကနော်စီဖိုးရစင်ကအဖွဲ့ကောင်းဆောင်ချင်းလူမျိုးရေးအဖွဲ့ KMO ကဒေါက်တာလာကြာကဒုအဖွဲ့ကောင်းဆောင်ချင်းအမျိုးသားတပ်ဦး CNF ကဦးစင်ကျူကဒုအဖွဲ့ကောင်းဆောင်အနေနဲ့ဖွဲ့စည်းလိုက်တာဖြစ်ပြီးဒီဖွဲ့ကိုဦးဆောင်သွားမှာဖြစ်ပါတယ်ပါမဝင်မဲ့အဖွဲ့တွေနဲ့ပတ်သက်ပြီး NCCT အဖွဲ့ဦးကောင်းဆောင်ပထုစောကွဲထွန်းကခုလိုပြောပါတယ
်ချင်းလေးညှိနှိုင်းအဖွဲ့ဆိုတာကိုကျွန်တော်ဖွဲ့လိုက်တယ်ကြံတဲ့အချက်တွေလေသူပြစ်ဆွဲပြင်ဆင်တဲ့အချက်တွေကိုပြည်စွမ်းနဲ့ညှိဖို့အတွက်ဆက်လက်ညှိနှိုင်းဖို့အတွက်ပေါ့ NC ကိုပြည့်ပြတဲ့အဖြစ်ပေါ့အခုတင့်တယ်ဆိုတဲ့အပေါ်မှာထန်ညှိဖို့အတွက်သူညှိနှိုင်းရဲ့ဖွဲ့တစ်ဖွဲ့ကိုဖွဲ့လိုက်ပြီးနေတယ်ကအချိန်ကပြီးအရင်မှာတယောက်ပြင်း၃ဖွဲ့ဆိုတဲ့တယောက်ရခိုင်၃ဖွဲ့ဆိုတယောက်အဲ့လိုသဘောပေါ့နော
်
မိုးစံလည်းတယောက်နောက်ပြီးတော့ရှားရှားနဲ့ဒီရနဲ့လည်းကျေတော့ဖွဲ့၃ယောက်နေတယ်တို့ရတာကတော့ချင်းရတယောက်ချင်းရတယောက်အဲ့လိုပေါ့ဒီပြည့်စည်တယောက်ပါတယ
်ဒီလိုညှိနှိုင်းဆွေးနွေးရေးကော်မတီအစ်စ်ဖွဲ့လိုက်ပြီးမယ်လေတနိုင်ငံလုံးပြည့်ခဲ့ရစေညှိနှိုင်းရေးအဖွဲ့ NCCT ကဆက်လက်ရှိနေအောင်မှာဖြစ်ပါတယ်ခုအစ်စ်ဖွဲ့လိုက်တဲ့ညှိနှိုင်းရေးအဖွဲ့ဟာအပြည့်ခဲ့ရစေစာချုပ် NCA ကိုသာအပြည့်သက်အချောသက်မှာဖြစ်ပြီးနှစ်ဖက်အချောသက်ဆွေးနွေးပြီးပါကဒီအဖွဲ့ရဲ့တာဝန်ပြီးဆုံးမှာဖြစ်ပါတယ်ဒီအဖွဲ့ကအပြည့်ခဲ့ရစေစာချုပ် NCA မူကြမ်းပေါ်မှာထပ်မံပြင်ဆင်မဲ့ပြင်ဆင်ချက်15ချက်ကိုအစိုးရနဲ့တွဲဆုံပြီးတွေ့တော်မှာဖြစ်ပါတယ်ပြင်ဆင်ချက်15ချက်အပြင်လက်ရှိမှာပြည်ရဲစဲရေးစာချုပ် NCA မူကြမ်းရရှိချိန်ထိအစိုးရနဲ့တိုင်းရင်းသားတွေကြားမှာထေမရနိုင်သေးတဲ့ NCA မှာလက်မှတ်ထိုးမဲ့တိုင်းရင်းသားဖွဲ့စစ်စီရင် NCA လက်မှတ်ထိုးစဉ်မှာအသည့်အသက်တွေအဖြစ်ပါဝင်မဲ့နိုင်ငံစီရင်နဲ့ NCA လက်မှတ်ထိုးစဉ်မှာပါဝင်လက်မှတ်ထိုးမဲ့ခေါင်းဆောင်စီရင်စတဲ့အချက်3ချက်ကိုလည်းအစိုးရနဲ့အဖြေရတဲ့အထိဆွေးနွေးသွားမယ်လို့ညှိနှိုင်းဆွေးနွေးရေးကော်မတီဒုအဖွဲ့ခေါင်းဆောင်ချင်းအမျိုးသားတက်ဦး CNF ကပူးစင်ကျုံကပြောပါတယ်လက်ရှိမှာ MCA လက်မှတ်ထိုးစဉ်မှာတက်တဲ့အဖြစ်ပါဝင်မဲ့နိုင်ငံစင်းနဲ့ပတ်သက်ပြီးပူးစင်ကျုံကကုလသမဂ္ဂအထွေထွေအတွင်းရေးမှူးချုပ်နဲ့အာဆီယံအတွင်းရေးမှူးချုပ်အပြင်နိုင်ငံပေါင်း9နိုင်ငံကိုဖိတ်ကြားလိုတယ်လို့ခုလိုပြောဆိုလိုက်ပါတယ
်တို့ဒီတခါကုလသမဂ္ဂအထွေထွေမှူးချုပ်ကျွန်တော်ဖြားကျင်ပါတယ်နောက်အာဆီယံမှူးချုပ်ကျွန်တော်ဖြားကျင်ပါတယ်နောက်ကျွန်တော်အမေရိကန်ဆက်ဆံရှိပါတယ်နောက်ဒီရောက်ကျွန်တော်ကလည်းကျွန်တော်ဒီကိန်းနိုင်ငံစပန်နိုင်ငံအိန္ဒိယနိုင်ငံနောက်ပြီးမှထိုင်းနိုင်ငံဒီနိုင်ငံတွေဆိုတော့ဒီဝန်ကြီးဒီလောက်နိုင်ငံတကာလည်းကျွန်တော်တို့ကိုစောင့်ကူနေတဲ့အနေအထားမျိုးလေးကျွန်တော်ရှိနေလို့လည်းကျွန်တော်ပြောလို့ရတယ်။နောက်နိုင်ငံတော်အနေနဲ့လည်းဒါအားလုံးရဲ့ရှိမှဒီလိုမျိုးအားလုံးရှိအောင်ပေါ်လေတစ်ကဘာလုံးရှိအောင်ကိုဆွံ့ပြချင်အားဖြင့်ဒီလိုမျိုးဆောက်ရည်ရတာတော့ကျွန်တော်တို့ကောင်းပါမယ်။ရှိလာမယ့်နိုင်ငံရှင်းနေပြည့်တယ်လို့လည်းအထောက်ကိုပုံများပြုမယ်လို့ဆိုစားပါတယ်
။လက်ရှိဖွဲ့စည်းလိုက်တဲ့ညှိနှိုင်းရေးကော်မတီမှာ KNU ၊ကရင်အမျိုးသားအစည်းအရုံး KIO ကချင်လူမျိုးရေးတပ်ဖွဲ့ CNF ချင်းအမျိုးသားတပ်ဦး ALP ရခိုင်ပြည်လူမျိုးရေးပါတီ SSCB ရှမ်းပြည်ပြန်လည်ထူထောင်ရေးအဖွဲ့ KNDP ကရင်အမျိုးသားတိုးတက်ရေးပါတီ TNLA တအောင်ပလောင်အဖွဲ့ NMSP မွန်ပြည်သစ်ပါတီ ABSDF မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးစတဲ့အဖွဲ့တွေကကိုယ်စားလှယ်တွေပါဝင်တယ်လို့ NCCT အဖွဲ့ဝင်တွေဖြစ်တဲ့နိုင်ဟန်သာဘူချုပ်ခွန်မောင်ဖတ်ထိုးစောကွယ်ထွန်းဒေါက်တာစလိုင်းလှန်မုံစာကောင်ခွန်အုပ်ကားတို့လည်းပါဝင်မယ်လို့သိရပါတယ်ဒါပေမဲ့လူစင်ရင်အတိအကျကိုတော့ထုတ်ပြန်ခြင်းမရှိသေးပဲဆွေးနွေးပွဲအပြီးဒင်းစာရှင်းလင်းပွဲမှာမှအသေးစိတ်ထုတ်ပြန်သွားမယ်လို့တိုင်းရင်းသားကောင်းဆောင်တွေကပြောပါတယ်ဆွေးနွေးပွဲကိုနိုင်ငံရေးမူပေါင်းနဲ့ရှေ့လုပ်ငန်းစဉ်တွေကိုအပြီးသက်ဆွေးနွေးသွားမယ်လို့သိရပါတယ်